အကြမ်းဖက်လူရွက်တွေကိုအားပေးလှုံ့ဆော်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမူဆောင်ရွက်နိုင်အောင်လှုံ့ဆော်နေတဲ့အကြောင်း Facebook လုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ် COO Sheryl Sandberg ကဗိုလ်တူးနေအမေရိကန်ထက်လွတ်တော်ဂျာနာပွဲပင်ပြောသွားပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံပြောပြပါမယ်။
American ပြည်ထောင်စုမှာလှတ်တော်ဂျားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲ American နဲ့ Britain အပါအဝင်ကမ္ဘာတဝန်းကနိုင်ငံအတော်များများမှာမမှန်သတင်းဖြန့်ချီတဲ့လှုပ်ရှားမှုတွေနဲ့ဆက်နွှဲနေတဲ့ Facebook အကောင့်တွေ Instagram အကောင့်တွေကို Facebook ကနေပိတ်ပစ်ခဲ့တာဖြစ်ပါတယ်ဒီထက်မှာ Iran နဲ့ Russia အပြင်မြန်မာနိုင်ငံကအကောင့်တွေပါပါဝင်တဲ့အကြောင်း Facebook ကုမ္ပဏီအကြီးအကဲတူဖြစ်တဲ့ Sheryl Sandberg ကဗိုလ်တပူးနဲ့အထက်လွှတ်တော်မှာပြုလုပ်တဲ့နိုင်ငံရဲချားကဝင်ရောက်လွှမ်းမိုးဖို့လှုပ်ဆောင်မှုနဲ့သူတို့ရဲ့ social media တွေအသုံးပြုမှုဆန်ရကြားလာပွဲမှာအခုလိုပြောကြားခဲ့ပါတယ
် As these past few weeks and months have shown, this work is starting to pay off. And just last week, we took down 58 pages and accounts from Myanmar. Many of
these inbound emails လာတွေမှာတွေ့ခဲ့ပြီးဖြစ်တဲ့အတိုင်းဒီလိုအရေးယူဆောင်ရွက်နိုင်ခဲ့တဲ့အတွက်အောင်မြင်မှုတွေရခဲ့ပါတယ်ဇူလိုင်လမှာကျမတို့အနေနဲ့ Facebook စာမျက်နှာနဲ့ account 32ခုတို့ကိုအယောင်ဆောင်မှုမှနဲ့ဗျူဟာချလှုပ်ဆောင်မှုတွေ့ရတဲ့အတွက်ပိတ်ပင်နိုင်ခဲ့ပါတယ်။ဩဂုတ်လမှာအီရန်မှာဖွင့်ထားတဲ့ Facebook စာမျက်နှာနဲ့အကောင့်650ပေါင်းကိုပိတ်ပင်နိုင်ခဲ့ပြီးရုရှားမှာဖွင့်ထားတဲ့ Facebook တွေကိုလည်းပိတ်ပင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲ Facebook အနေနဲ့မြန်မာပြည်မှာဖွင့်ထားတဲ့ Facebook စာမျက်နှာနဲ့အကောင့်58ခုတို့ကိုပိတ်ပင်နိုင်ခဲ့ပါတယ်။အဲ့ဒီထဲမှာအများပြားကသတင်းဌာနတွေဖြစ်အယောင်ဆောင်ထားတာတွေတွေ့ရပါတယ်
မြန်မာနိုင်ငံမှာ Facebook ကိုအသုံးပြုပြီးရည်ရွယ်ချက်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝေနေတာဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်လို့ကုလသမဂ္ဂကသတိပေးခဲ့တယ်လို့အမုန်းတရားဖြန့်ဝေမှုတွေကို Facebook ဘက်ကစနစ်တကျစောင့်ကြည့်ပိတ်ပင်တားဆီးပေးဖို့နဲ့ထိထိရောက်ရောက်ကင်ကွယ်ဖြေရှင်းပေးဖို့အတွက်မြန်မာအရက်ဖက်အဖွဲ့အစည်းတွေရဲ့ဒီဇိုင်းမမတ်တောင်းဆိုမှုတွေကြောင့် Facebook အဖွဲ့ကတာဝန်ရှိသူတွေဟာမြန်မာနိုင်ငံတည်းဂျူလာထဲမှာလာရောက်ဆွေးနွေးခဲ့ကြပါတယ်ဩဂုတ်လ28ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထက်လက်ရှာဖွေရေးအဖွဲ့ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ပါဝင်လုံခြုံရေးတာဝန်ခံအကြီးအကဲ6ယောက်တို့ဟာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့တပ်တွေတွေရှိတယ်လို့အစိုးရကစာထုတ်ပြန်ခဲ့တဲ့နောက်အဲ့ဒီနေ့မှာပဲ Facebook ကဗိုလ်ချုပ်မှုကြီးမဲအောင်လိုင်ရဲ့ Facebook အကောင့်အပါအဝင်လူပေါင်း12တန်းလောက် follow လုပ်ထားတဲ့ Facebook အကောင့်18ခုInstagram account တစ်ခုနဲ့ Facebook စာမျက်နှာ52ခုတို့ကိုဖယ်ရှားပစ်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့တာပါ Facebook ကပိတ်ပစ်ခဲ့တဲ့မြန်မာနိုင်ငံကအကောင့်တွေထဲမှာ January လတုန်းကအရှင်ဝိရသူရဲ့အကောင့်ကိုပိတ်ပစ်ခဲ့တာဖြစ်ပြီးအဲ့ဒီ Facebook စာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရန်လိုမုန်းထားတဲ့ post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ပိတ်ပစ်တယ်လို့ Facebook ပြောခွင့်ရကပြောခဲ့တာပါအခုချိန်ထိ Facebook ကနေမြန်မာနိုင်ငံအတွက်အရေးယူထားတဲ့အထက်မှာလူခွင့်ရေးချိုးဖောက်မှုနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20အကောင့်တွေကိုပိတ်ပစ်ခဲ့တယ်လို့မမှန်မကန်လှုပ်ဆောင်မှုတွေတွေ့ရတဲ့အတွက်ပိတ်ပစ်ခဲ့တဲ့အကောင့်က12ခုနဲ့စာမျက်နှာ46ခုရှိကြောင်းလည်း Facebook ကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်တက်မတော်ခေါင်းဆောင်တချို့ရဲ့ Facebook အကောင့်တွေကိုပိတ်တင်တာဟာမြန်မာလူအဖွဲ့အစည်းအတွင်းသဘောထားကွဲလွဲချက်တွေပိုပြီးကြီးထွားအောင်လုပ်တယ်လို့ဖြစ်စေလိမ့်မယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကပြောခဲ့တယ်လို့အပိတ်ပင်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး Facebook ရဲ့စီးမျဉ်းတွေအပေါ်မှာမြန်မာအစိုးရပြောခွင့်ရဦးစော်ထေးကမိန့်ခွန်းတွေထုတ်ခဲ့တာပါအခုလို Facebook ကုမ္ပဏီကနေအကောင့်တွေကိုဖယ်ရှားတာဟာကျင့်ဝတ်တိတ်ခါနဲ့ညီမညီဗိုလ်တပူးနဲ့အထက်လွှတ်တော်ဂျာနာပွဲမှာဗာဂျီးနီးယားပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှမတ်ခ်ဝါနာကFacebook တာဝန်ရှိသူကိုမေးမြန်းခဲ့ပါတယ
်။ I mean, do you believe that Facebook has both a moral obligation and potentially even a legal obligation?
အကြံဖတ်မှုတွေကိုတကယ်တမ်းအားပေးလုံဆော်နေတဲ့အကောင့်တွေကိုဖယ်ရှားဖို့လုပ်တာဟာ Facebook အနေနဲ့ဥပဒေအရဖြစ်စေ၊ကြေဝပိုင်းအရဖြစ်စေလိုက်နာဆောင်ထင်းဖို့လိုအပ်တာကြောင့်လုပ်တာလို့ယုံကြည်ပါသလား
။ Facebook ကုမ္ပဏီအကြီးအကဲတူဖြစ်တဲ့ Sheryl Sandberg ကလည်းသူ့အနေနဲ့ခိုင်ခိုင်မာမာယုံကြည်ကြောင်းကြားနာပွဲမှာပြန်လည်ဖြေကြားခဲ့ပါတယ်
။ I strongly believe that.In the case of what's happened in Myanmar, it's devastating. And we're taking aggressive steps, and we know we need to do more. Probably the most important thing we've done is ramped up our ability to review.
ရှင်မနီနဲ့ဒါကိုခိုင်မာယုံကြည်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကတိတ်ကိုဆွေးပါလှပါတယ်။ဒါကြောင့်ရှင်မတို့ကတင်းတင်းကြပ်ကြပ်ခြေလှမ်းတွေကိုယူနေပါပြီ။ဒါထက်ပိုလှုပ်ဆောင်ဖို့လိုတယ်ဆိုတာကိုရှင်မတို့သိပါတယ်။ရှင်မတို့အနေနဲ့အရေးကြီးဆုံးလှုပ်ဆောင်နိုင်ခဲ့တာကတော့မြန်မာဘာသာနဲ့သတင်းတွေကိုဖတ်နိုင်ဖို့အင်အားတိုးပြီးလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်
ဒါဟာမြန်မာနိုင်ငံတွင်အမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာအတွက်တိုးမြင့်အရေးယူဆောင်ရွက်တာဖြစ်တယ်လို့ Facebook ကဂျူလာရင်းမှာပဲမြန်မာဘာသာတက်ကျွမ်းသူ60ကျော်ကိုခန့်ထားပြီးဆောင်ရွက်ခဲ့တဲ့အတွက်ဒီလိုအကောင့်မျိုးတွေကိုနည်းပညာကောင်းကောင်းနဲ့ပေါ်ထုတ်လာနိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အခုအထက်လွှတ်တော်ကြားနာစစ်ဆေးပွဲမတိုင်ခင်ဧပြီလတုန်းကလည်း Facebook ကြီးကဲ Mike Zuckerberg ဟာ American ရဲ့2016ရွေးကောက်ပွဲမှာရုရှားခြံဝင်နှောက်ယှက်မှုရှိမရှိနဲ့ရွန်ချာအရေးမှာ Facebook ကိုသုံးပြီးအမုန်းတရားပြန့်ပွားအောင်လုပ်မှုအပါအဝင်social media ကိုသုံးပြီးတော့လုံဆောင်မှုတွေနဲ့ပတ်သက်ပြီး9နာရီကြာစစ်ဆေးမေးမြန်းတာကိုခံခဲ့ရတယ်လို့ဒါဟာ social media မှာအကြီးအကျယ်ဆုံးသောကြားနာစစ်ဆေးပွဲတစ်ခုလည်းဖြစ်ပါတယ်